of America in Burmese.
သင်္ကလာညချမ်းပါရှင် VU American တန်ရဲ2019ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံရှင်းမြောက်ကကတ်တက်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်ခဲ့ပြီးတဲ့နောက်စီးရီးယားနဲ့တူရကီနယ်စပ်မှာကြီးမားတဲ့အောင်မြင်မှုတွေရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာဒုက္ခသည်တို့ကိုဘာဆန်ချာချွန်းကိုမချခင်ရွှေ့ပြောင်းမှုအတွက်ဘင်္ဂလားဒေ့ရှ်အနာမိုက်နေစီစဉ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့သူချိန်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းဟောင်းတွေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေဖြစ်တဲ့အကြောင်း
ဒီလိုဖြစ်တာနဲ့ဒုတိယရွေးကတော့မြောက်ဖက်မှာပေါ့နော်အရင်ကယာယီခြေဟုတ်တစ်ခုတိုင်းလာကြည့်အဲ့ရမြောက်ဖက်ကိုစက်ပြီးနေနေချင်းနဲ့ထိတွေ့မှုဖြစ်တာဖြစ်နေဒီနေ့မနေ့9နိုင်တော့မှာ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တက်မတော်ပြောခွင့်ရဘုံမူကြီးဝင်းစောဦးပြောသွားတာပါဒီအကြောင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူစာရေးဆရာဗမောတင်အောင်ကွယ်လွန်နဲ့41နှစ်ပြည့်အခမ်းအနားကျင်းပခဲ့တဲ့အကြောင်းစီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီရဲ့အပြည့်ရဆဲမှုတက်တန်းကုန်မှုနီးလာတဲ့အချိန်မှာပဲနေဆက်ကိုဖျက်ကျော်ပြီးထွက်ပြေးတဲ့သူတွေများလာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်သွားပြီးဖို့ရှိပါတယ်။နောက်ပိုင်းမှာသတင်းပတ်ဆင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင်။
စီးရီးယားနိုင်ငံရှင်းမြောက်ဖက်ကကတ်တက်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်ခဲ့ပြီးတဲ့နောက်စီးရီးယားနဲ့တူရကီနယ်စပ်မှာကြီးမားတဲ့အောင်မြင်မှုတွေရရှိခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ပေကင်လုံခြုံရေးနဲ့နယ်မြေတစ်ခုကိုဖန်တီးနိုင်ခဲ့ပြီးတိုက်ခိုက်မှုတွေအဆုံးသတ်နိုင်ခဲ့တဲ့အတွက်ကတ်လူမျိုးစုတွေအတွက်အနေနဲ့ကင်းရှင်းသွားသလိုဖမ်းဆီးထားတဲ့ IS စစ်သည်တွေကိုလည်းဆက်ထိန်ထားနိုင်ခဲ့တာဟာကြီးမားတဲ့အောင်ပွဲဖြစ်ကြောင်းပြောဆိုလိုက်တာပါ။ဝါရှင်တန်စံနယ်ချင်း17နှစ်ကြာရင်အင်ဂျီလိုကနေစကားပြောမယ်လို့လည်းပြောပါတယ်။တူရကီနိုင်ငံကတော့စီးရီးယားနိုင်ငံမြောက်ပိုင်းကနေကတ်တက်ဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့အကြောင်းအမေရိကန်ရဲ့ပြောကြားချက်အရထိုးစစ်တွေကိုရပ်လိုက်ပြီဖြစ်တဲ့အကြောင်းမနေ့နောက်ပိုင်းမှာပြောဆိုထားတာပါကတ်တက်ဖွဲ့တွေပေါ်ထိုးစစ်တွေ၅ရက်ကြာဆန်းကန်ထားတာအဆုံးသတ်ပြီးနိုင်ပိုင်းကျမှာပဲတူရကီကကြေညာခဲ့တာလည်းဖြစ်ပါတယ် IS အစွန်းရောက်တွေပေါ်အမေရိကန်ရဲ့စစ်စင်ရေးတွေမှာအဓိကမဟာမိတ်ဖြစ်တဲ့ကတ်တက်ဖွဲ့တွေကိုတူရကီကအကြမ်းဖက်ဖွဲ့စည်းဖြစ်သဘောထားပြီးထိုးစစ်ဆင်ခဲ့တာပါတူရကီသမ္မတရေချစ်တိုင်အာရူဝါနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကလည်းစီးရီးယားနယ်စပ်မှာပူတွဲကင်းလဲဖို့မနေ့ကပဲသဘောတူခဲ့ကြပါတယ်။ VOA ကဌာနကရရှိခဲ့တဲ့ VOA ရေအရတူရကီနဲ့နယ်စပ်မြို့ဖြစ်တဲ့ကိုဘာနီကိုရုရှားစစ်ကားတွေဝင်လာတာကိုတွေ့ခဲ့ကြပါတယ်။ကတ်တက်ဖွဲ့တွေအနေနဲ့ကီလိုမီတာ440ရှည်လျားတဲ့နယ်စပ်ကနေကီလိုမီတာ30กว่าထိဆုတ်ခွာပေးကြရမှာဖြစ်သလိုမန်ဘေ့ရှ်နဲ့တယ်ရီဖတ်မြို့တွေကနေလည်းဆုတ်ခွာပေးကြရမှာပါ။
အမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ဗီဇာကိုလက်လက်တဖွဲ့အသုံးချနေတယ်လို့တရုတ်အစိုးရကဆွဆွဲလိုက်ပါတယ်။ဝါရှင်တန်မြို့တော်မှာကျင်းပတဲ့နိုင်ငံတကာအာကာသသိပ္ပံဆိုင်ရာညီလာခံကိုတက်ရောက်မဲ့တရုတ်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်အရေးကြီးတဲ့ဆွေးနွေးပွဲကြီးကိုတရုတ်ကိုယ်စားလှယ်တွေတက်ရောက်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့တရုတ်အစိုးရပြောခွင့်ရဟွာချွန်ရင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဗီဇာမရသူဟာတရုတ်မျိုးသားအာကာသလိလာရေးဌာနဥက္ကဋ္ဌဝူဟန်ဟွာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။တရုတ်နိုင်ငံသားတွေလျှောက်ထားတဲ့ပြည်ဝင်ခွင့်ဗီဇာကိုအမေရိကန်ကညှင်းပယ်တာလက်ခံဖို့အချိန်ဆိုင်ထားတာတက်တန်းရှည်ပေးထားတဲ့ဗီဇာတွေကိုပြန်ရုပ်သိမ်းတာအပြင်တရုတ်ပညာတော်သင်တွေ၊ကျောင်းသားတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊သိပ္ပံပညာရှင်တွေ၊ကျွမ်းကျင်သူတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးမှုအနှောက်အယှက်ပေးမှုမျိုးတွေမကြာခဏလုပ်နေတာကြားပြီလို့အစိုးရပြောခွင့်ရဟွာချုံရင်းကပြောပါရယ်ဗီဇာပေးဖို့ကိစ္စကိုအမေရိကန်ကလက်နက်တစ်ခုလိုသုံးနေပြီးနိုင်ငံတကာတာဝန်တွေနဲ့အတွေ့အကြုံဖလှယ်တဲ့လုပ်ငန်းတွေပူပေါင်းဆောင်ရွက်မှုတွေကိုအားခံနေတယ်လို့လည်းသူကဆွဆွဲပြောကြားခဲ့ပါရယ်ဘေကျင်းမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတော့ဗီဇာကိစ္စနဲ့ပတ်သက်လို့တဦးတယောက်ချင်းစီရဲ့ကိုယ်ရေးကိုယ်တာနဲ့ဆိုင်တာမို့ဘာမှမပြောနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ရှင်းမောက်ယူကရိန်းနိုင်ငံဆိုင်ရာသမ္မတရဲ့ဆွေးပုံတွေနဲ့ပတ်သက်လို့အစိုးရအစမြင့်ရရှိတယောက်ကိုဒီကနေ့ဒီကပိတ်ကြားနာဆက်ဆီသွားမှာဖြစ်ပါတယ်။ရုရှားယူကရိန်းနဲ့ယူရေးရှားဆိုင်ရာဒုတိယလက်ထောက်ကာဝေးဝန်ကြီးလော်ရာကူပါယူကရိန်းနိုင်ငံကိုအမေရိကန်ကဒေါ်လာတန်150စီးရီးကူညီပေးဖို့အင်ဂျီရောကဆန်းငံ့ထားခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးအဓိကမေးမြန်းခံရလိမ့်မယ်လို့ညွှန်လင်းရပါတယ်။ မေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့တားဖက်နဲ့ဒီမိုကရက်ပါတီကိုစုံစမ်းမှုလူသိရှင်ကြားကြေညာမှသာယူကရိန်းနိုင်ငံကိုစီရေးကူညီပေးဖို့သမ္မတအင်ပြော်ကညွှန်ကြားခဲ့ကြောင်းအစစ်မြင့်တာဒမန်တယောက်ကျားနာဘွယ်အတွင်ထွက်ဆိုခဲ့ပြီးနောက်တစ်နေ့မှာပဲဒူလက်ထောက်ဝန်ကြီးကူပါထွက်ဆိုမှာပါယူကရိန်းနိုင်ငံဆိုင်ရာယာယီသမ္မတကြီးဝီလျံတေးလာမနေ့ကတကပိတ်ကျန်းနာဘွယ်အတွင်ပြောဆိုသွားရမှာတော့ယူကရိန်းနဲ့ပတ်သက်လို့ဘာတစ်ခုမှအပေးယူလို့တာမရှိတဲ့ကြောင်းသမ္မတထရန့်ရဲ့ပြောဆိုခြင်းနဲ့ကွဲလွန်နေပါတယ်အင်ဂျီရောကတော့အပေးယူလို့တော့ဘာမှမရှိတဲ့အကြောင်းဆက်လက်ညှင်းဆန်ထားတာပါနိုင်ငံရေးရည်ရွယ်ချက်နဲ့ဒီမိုကရက်တီကလျှော့ဝှက်တကပိတ်ကျင်းပနေတဲ့ကြားနာဘွဲတွေကနေပေါက်ကြားခဲ့တဲ့သတင်းတွေအရတစင်စကားတွေကိုထွက်ဆိုခဲ့ကြတာတွေ့ရတဲ့အကြောင်းလဲအင်ဂျီရောပြောခဲ့ရမျိုးသမီးစတက်ဖနီခရစ်ရှန်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ယာယီသမ္မတကြီးဒေလာကတော့ရှေ့လာမဲ့ရွေးကောက်ပွဲမှာပြမလောင်းဖြစ်ရှင်ပြိုင်မှုကြိုးပမ်းနေတဲ့ဘိုင်ဒန်နဲ့ဒီမိုကရက်ပါတီပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းအတွက်အရေးကြီးလိုအပ်နေတဲ့စီးရေးကူညီတွေကိုဆိုင်းငံ့ထားတာခိုင်းတာယူသွတ်တဲ့လူရဲ့ဖြစ်ယူဆကြောင်းလဲကြားနာဝဲမှာအချိန်ချင်းထွက်ဆိုသွားပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်ဝင်ကြီးချုပ်တို့ရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီမှုကိုဗြိတိန်ပါလီမန်မှာအတည်ပြုချက်ရဖို့ဆောင်ရွက်မှုတွေကိုရပ်ထားမယ်လို့ဝင်ကြီးချုပ် Boris Johnson ကပြောကြားခဲ့ပြီးတဲ့နောက် EU ခေါင်းဆောင်တွေအနေနဲ့ဗြိတိန်နှုတ်ထွက်ရက်ကိုနောက်ဆုတ်ပေးတဲ့လို့ဥရောပကောင်စီဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဆံမျက်နှာတရားကျော်ရှိတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုမူအားဖြင့်လက်ခံမယ်လို့ဗြိတိန်လွှတ်တော်အမတ်တွေကသဘောတူခဲ့ကြပြီးမြန်မာဆုံးလက်ခံအတည်ပြုဖို့ညှင်းဆန်ခဲ့ပါတယ်။အဲဒီနောက်ပါလီမန်မှာအတည်ပြုနိုင်ရေးဆောင်ရွက်မှုတွေကိုရပ်ထားမယ်လို့ဝင်ကြီးချုပ် Johnson ကပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ဖို့တတ်မှတ်ရက်က၈ရက်လောက်သာကျန်တော့တာကြောင့်သဘောတူညီမှုမရဘဲနှုတ်ထွက်သွားမယ့်အခြေအနေမရောက်အောင်လို့နှုတ်ထွက်ရက်ကိုဆိုင်းပေးတဲ့လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကတိုက်တွန်းခဲ့တာပါ။နှုတ်ထွက်ရက်နောက်ဆုတ်ပေးဖို့ဗြိတိန်ရဲ့တောင်းဆိုမှုကို EU 28နိုင်ငံဘက်ကလက်ခံတဲ့တယ်လို့သူက Twitter လူမှုကွန်ရက်ပေါ်မှာအကြံပြုခဲ့ပါတယ်။ Johnson အဆိုရကတော့ရက်အကြကြီးနောက်ဆုတ်တာမျိုးကိုမလိုလားပါဘူး။နှုတ်ထွက်ရက်ကိုဇန်နဝါရီ31ရက်အထိဆိုင်းထားဖို့နဲ့တကယ်လို့နှုတ်ထွက်ရေးသဘောတူညီမှုတွေကိုဒီထက်အချိန်ဆော့ပြီးအတည်ပြုနိုင်ရင်တော့အဲ့ဒီရက်ကိုပြောင်းနိုင်ဖို့အတွက်ဝန်ကြီးချုပ် Johnson က EU ကိုတောင်းဆိုထားတာပါ။ဗြိတိန်ပါလီမန်ကတော့ဇန်နဝါရီ31ရက်အထိနောက်ဆုတ်ချင်ပါတယ်။တကယ်လို့ EU ဘက်ကဇန်နဝါရီ31ရက်အထိနောက်ဆုတ်လိုက်မယ်ဆိုရင်အထွေထွေညီလာခံကိုအချိန်ဆော့ကျင်းပမယ်လို့ဝန်ကြီးချုပ်ယုံကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီအမေရိကန်သံမြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကိုဘာစက်ချန်ကျွန်းကိုမချခင်ရွှေပြောင်းမှုဘင်္ဂလားဒေ့ရှ်အနေနဲ့စီစဉ်နေကြပါတယ်။ကိုယ်သဘောဆန္ဒအတိုင်းပြောင်းရွှေ့ဖို့လက်ခံတဲ့ဒုက္ခသည်တချို့ရှိနေပြီးဒီလိုတွေအစင်းသစ်ဖြစ်တာနဲ့တင်ဝင်ပြောင်းရွှေ့တဲ့စီစဉ်တွေကိုစတင်မှာဖြစ်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ကော့ခ်စ်ဘဇားခရိုင်ဒုတိယကော်မရှင်နာမင်းကြီးခမန်းဟူစိန်က VOE ကိုပြောပါတယ်။
ভাষান চর এখন যাদের রোহিঙ্গাদের 1 লক্ষ রোহিঙ্গা নেয়ার কথা তাদের জন্য আসলে পুরোপুরি প্রস্তুত আছে তো এখানে ইতিমধ্যে কিছু কিছু পরিবার তারা
ভাষান চর চো হা রোহিঙ্গা দুঃখতে ততেই লক্ষণ বু সিনদে ဖြစ်တယ်ဒုက္ခတဲ့မိသားစုချို့လဲပြောင်းရွှေ့ဖို့အတွက်သူစနာလျှောက်သဘောတူထားပါတယ်ပြောင်းရွှေ့ရေးအတွက်နောက်ထပ်ဒုက္ခတဲ့တွေသဘောတူလာဖို့ကိုလဲစီအောင်ဆောင်နေပါတယ်သူတို့အစဉ်သင်ဖြစ်တာနဲ့တရားဝင်ပြောင်းရွှေ့ရေးလုပ်ငန်းတွေစတင်မှာဖြစ်ပါတယ်
ကျွန်မမှာလိုအပ်တဲ့ပစ္စည်းပစ္စည်းတွေပြင်အုပ်ချုပ်ရေးစီမံခန့်ခွဲရေးအတွက်စီစဉ်ထားတယ်လို့လည်းဆိုပါတယ်အခုရှိနေတဲ့စကန်နီယာလူနေထူထပ်ကျတဲ့လွန်ပြီးနေရထိုင်ရခက်ခဲတာကြောင့်ကျွန်းကိုပြောင်းရွှေ့မဲ့ဒုက္ခသည်တွေဖို့နေရတဲ့မှာပို့ပြီးလွတ်လပ်လပ်နေနိုင်လိမ့်မယ်လို့လည်းပြောပါတယ်ပြောင်းမဲ့ဒုက္ခသည်တွေအတွက်မွေးမြူရေးလေယာဉ်စိုက်ပျိုးရေးအခွင့်အလမ်းတွေအများပြားရနိုင်မှာဖြစ်တယ်လို့ကလေးတွေအတွက်ပညာရေးတမွေးဝန်ကြောင်းတင်တဲ့နေ့စီစဉ်ပေးမှာဖြစ်တဲ့ကြောင်းလည်းဒုတိယကော်မရှင်နာမင်းကြီးဟိုစိန်ကပြောပါတယ်ဒုက္ခသည်တွေအနေနဲ့ယာယီသဘောသာနေထိုင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာနေရရင်ပြန်နေမှာဖြစ်တဲ့အကြောင်းလဲ VOE ကိုပြောပါရစေ။စကန်နေထဲမှာတော့ကျုံးကိုပြောင်းလို့တဲ့ဒုက္ခသည်တွေကိုစီးရင်စတင်ကောက်ခံနေပြီးစကန်ကောင်းဆောင်တချို့ဒီကျုံးကိုကုလန်တော်ရောက်လေ့လာနိုင်မှုဘင်္ဂလားဒေ့ရှ်အနာဝင်နေစီစဉ်နေတယ်လို့လဲဒုက္ခသည်တူက VOE ကိုပြောပါရစေ။ဒါပေမဲ့အများစုကတော့မသွားလို့ရဘူးဆိုပြီးတော့လည်းပြောကြပါရစေ။ဒုက္ခသည်တွေကိုထားမဲ့ကျုံးဟာမိုးရင်းမှာရေလွှမ်းမှုခံရလိမ့်ရှိပြီးအပူတိုင်းမုန်တိုင်းဖြတ်သန်းရဒေသဖြစ်တဲ့အတွက်ပြောင်းမယ်စီစဉ်ဖို့စိုးရိမ်မှုတွေလည်းရှိနေပါရစေ။ရင်းကြဆိုတဲ့အသုံးလုံးကိုလက်မခံတဲ့မြန်မာဆွေရတော့ဒုက္ခတွေကိုစစ်စစ်လက်ခံသွားမယ်အကြောင်းပြောဆိုထားတာဖြစ်ပါတယ်
ဟောင်ကောင်မှာလူမှုဆန္ဒပြပွဲကြီးတွေစတင်ဖြစ်လာစေခဲ့တဲ့အငင်းပွားစရာဥပဒေချမ်းကိုအာဏာပိုင်တွေတရားဝင်ပြန်ရုပ်သိမ်းလိုက်ပါပြီ။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရဲအဆိုပြုတဲ့ဥပဒေချမ်းကြောင့်လူမှုအတိုင်းဝိုင်းထဲမှာပဋိပက္ခဖြစ်ရတဲ့အတွက်ဒီဥပဒေချမ်းကိုဟောင်ကောင်အုပ်ချုပ်ရေးဖွဲ့ကဆိုင်းငံ့ထားပြီးဖြစ်ကြောင်းနဲ့အခုတော့ဥပဒေချမ်းကိုတရားဝင်ရုပ်သိမ်းတယ်လို့လုံခြုံရေးဝန်ကြီးဂျွန်လီကလွှတ်တော်မှာဒီကနေ့ကြေညာခဲ့ပါတယ်။ဒီဥပဒေချမ်းကြောင့်တရုတ်ပြည်မကြီးအစိုးရရဲ့ထိန်းချုပ်မှုဟောင်ကောင်မှာတဖြည်းဖြည်းပိုများလာနေပြီလို့ဆိုပြီးဂျွန်လာရဲကစားလို့ထောင်တောင်းချီတဲ့ဟောင်ကောင်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတာပါဆန္ဒပြပွဲတွေအချိန်မြင့်လာချိန်မှာအုပ်ချုပ်ရေးမှူးကယ်ရီလမ်းကဥပဒေချမ်းကိုဆိုင်းငံ့ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ဆက်လက်တောင်းဆိုနေကြပါတယ်ဒီဥပဒေချမ်းရုပ်သိမ်းရေးအပါအဝင်ဆန္ဒပြသူတွေဘက်ကအချက်၅ချက်ကိုတောင်းဆိုထားပါတယ်ဥပဒေချမ်းကိုတရားဝင်ရုပ်သိမ်းကြောင်းမကြေညာခင်ဒီကနေ့နိုင်ပိုင်းအလိုမှာပဲထိုင်ဝမ်မှာလူသတ်မှုနဲ့အလိုရှိနေတဲ့ဟောင်ကောင်အမျိုးသားချန်တောင်ကိုင်းကိုဟောင်ကောင်အချင်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်ငွေမဲခဝါချမှုထောင်ဒဏ်ပြည့်သွားလို့ပြန်လွှတ်ပေးတာပါဒါပေမဲ့ထိုင်ဝမ်မှာသူ့ရဲ့ကိုယ်ဝန်ဆောင်ရီးစားကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထိုင်ဝမ်ကအလိုရှိနေပါတယ်သူ့ရဲ့အမှုကြောင့်ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းကိစ္စလူသိများပြီးဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်ဒီချိန်ထဲမှာပဲဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်းနေရာမှာဂျားဖြတ်ခေါင်းဆောင်တယောက်နဲ့အစားထိုးဖို့တရုတ်ပြည်မကြီးအစိုးရကစီစဉ်နေတယ်လို့ Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့ပါတယ်ဆန္ဒပြသူတွေတောင်းဆိုနေတဲ့အတိုင်းအုပ်ချုပ်ရေးမှုကိုဖယ်ရှားတာလို့မဖြစ်အောင်လို့ဟောင်ကောင်အခြေအနေတွေတည်ငြိမ်အောင်တရုတ်ခေါင်းဆောင်တွေကအချိန်ဆောင်နေကြောင်းသတင်းစာထဲမှာရေးသားထားပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆက်ညှိနှိုင်းသူတွေရဲ့မကြတဲ့ခင်တုန်းကတွစ်ဆုံမှုတွေကနှစ်သာရရှိပြီးမျောလင့်တာထက်ချင်းချကြဆွေးနွေးပြတဲ့အကြောင်းဆွေရင်တန်တမန်တူကပြောလိုက်ပါတယ်။ဆွေရင်ထူးတန်တမန်ကန်ဟက်စတေးရဲ့ပြောဆိုချက်ဟာအော်တိုဘာလာဇန်ကစတော့ဟ ோம் မြို့မှာတွစ်ဆုံမှုအတွင်းအမေရိကန်ဘက်ကအဆိုပြုချက်တစ်တည်းတင်ပြနိုင်တာမျိုးမရှိဘူးဆိုပြီးမြောက်ကိုရီးယားကဆွဆွဲထားတာနဲ့တော့ကွယ်လွန်နေပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားတွေ့ဆုံမှုဟာနိုင်နဲ့ချီချမ်းမြင့်ခဲ့ပြီးမယံမနာဆွေးနွေးခဲ့ကြတဲ့အကြောင်းထူးတန်တမန်ကတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအခမ်းအနားတစ်ခုအတွင်းဒီကနေ့ပဲပြောဆိုလိုက်တာလည်းဖြစ်ပါတယ်
။ British နိုင်ငံ Access နဲ့ Grace မျိုးက Watergate ဆက်မှုဇုံတစ်ခုမှရပ်ထားတဲ့ကုန်တင်ကားထဲမှာလူသေအလောင်း39လောင်းကိုတွေ့ရှိခဲ့ပါတယ်။တေဆုံးသူတွေကလူကြီး38ယောက်နဲ့ဆယ်ကျော်သက်တယောက်ဖြစ်ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြောက်ပိုင်းအိုင်ယာလန်တွေကအသက်25နှစ်အရွယ်ယင်မောင်းကိုလူတက်မှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်။တေဆုံးသူတွေဘသူဘဝဖြစ်တယ်ဆိုတာကိုပထမဦးစားပေးစုံစမ်းနေတယ်လို့ရဲကပြောပါတယ်။ Access နဲ့ရဲတပ်ဖွဲ့ရဲ့အပြောအရဘူလ်ဂေးရီးယားနိုင်ငံကနေလာတဲ့အဲ့ဒီကုန်တင်ကားဟာဗြိတိန်နိုင်ငံအနောက်ဘက်ဝေလာနေတဲ့ကအင်္ဂလစီကျွန်းရဲ့စိတ်ကမ်းဘက်ကနေတနင်္ဂနွေနေ့တော့ဝင်လာခဲ့တာဖြစ်ပါတယ်။ဒီစိတ်မကောင်းစရာဖြစ်မရအတွက်အင်မတန်တုန်လှုပ်ခဲ့ရတယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြပါတယ်ရှင
်။ပေါ်ဒူးနေညာပိုင်းထိတန်းရောက်တဲ့တွင်တွေကိုကိုအောင်လင်ဦးနဲ့မဆုမြန်မုံတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေဆဲဖြစ်ပြီးတော့ဒီကနေ့မှာမင်းပြားမြို့နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်မှာနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တယ်လို့တပ်မတော်ရောအေအေဘက်ကပါပြောပါတယ်ကြောက်တော်မြို့နယ်ပစ်ခတ်မှုအတွင်းမှာအပေါအဝါကြီးရွာသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မင်းပြားမြောက်ဦးမြို့နယ်တွင်ဒီကနေ့မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဘုံဖွဲမှုဖြစ်စဉ်တွေဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးက VOA ကိုခုလိုပြောပါတယ
်ဒီလိုဖြစ်တာနဲ့ဒုတိယရွေးကတော့မြောက်ဖက်မှာပေါ့နော်အရင်ကယာယီခြေဟုတ်တစ်ခုစိမ့်လာရှိတယ်အဲ့ရဲ့မြောက်ဖက်ကိုစက်ပြီးနေနေချင်းနဲ့ထိတွေ့မှုဖြစ်တာဖြစ်တယ်ဒီနေ့မနေ့9နိုင်တော့မှာအဲ့ကန်စောက်တိုင်းဌာနချုပ်တို့ကအေကအပေါဝါသွားနေပြီးတော့မှစိတ်ညောင်းနဲ့ညံ့ပြတာရှိတယ်၄-၅ချက်ကျွန်တော်တို့အဲ့အပေါဝါဘက်ကိုပြန်ပြီးတော့မှတော့လက်နဲ့ချင်းနဲ့ပြန်ပြတာရှိတယ်အဲနောက်တစ်ခုကလည်းကျွန်တော်တို့ထုံးချုံမှုရှင်နာတစ်ခုလက်ကာရွာနဲ့ဝီသာလီကြားထဲပေါ့နော်အဲ့ရာမှာဒီကောင်ညံပေါ်မှာကျွန်တော်တို့သုံးမြောင်ပေါ့နော်တန်ချောင်းနေထောင်ပြီးတော့မှကားကိုလာတဲ့အခါမှာအဲ့တိုင်းကြားတာပေါ့အဲ့မှာနည်းနည်းပြစ်ခတ်မှုနည်းနည်းရှိတယ်ပြင်ဟိုပန်းပြောင်းရဲ့ကြီးပဲချမ်းမှာဖြစ်နေတာတစ်ခုရှိတယ်ပန်းတော့တောင်းတော့တော့ဝိုင်း
ဒီမနေ့ကြောက်တော်မြို့နယ်တွင်ကကန်ဆောက်ခြေဆိုင်အမှတ်300အမြောက်တိုက်ရင်ကိုအေအေဘက်ကနေပြစ်ခတ်တိုက်ခဲ့တဲ့ကြောင်းအေအေပြောခွေရခိုင်တုခတ်ကပြောပါတယ
်ဒီမနေ့မှာတော့ကြောက်တော်အဲ့ဒီကန်ဆောက်မှာခြေဆိုင်ကဒီအမှတ်300ပေါ့ဒီကျွန်တော်တို့ကကနေပြီးတော့ဝင်ရောက်ပြစ်ခတ်တာတို့ရှိတယ်အတိအကျပြစ်ခတ်တာပေါ့ဗျအဲ့ဒီအမြောက်တကနေပြီးတော့ဒီဒေတာပြန်တစ်ခုလုံးကိုသူတို့ဒီရန်ကပြစ်ခတ်နေတဲ့ဥစ္စာကလက်နဲ့ရှိပြီးတော့ရှိနေပြီအခုဆိုလို့ရှိရင်ဒါကြွားတွေကိုဥတည်ပြီးတော့ပြစ်ခတ်လာတဲ့ဥစ္စာတွေဟိုများတာပေါ့နော်
နှစ်ဖက်ပြစ်ခတ်မှုဖြစ်စဉ်တွင်ကြောက်တော်မြို့နယ်ပေါ့ပေါ့ကြေးပါမှာ
ပါဝါရှင်ရာဒီနေ့မနေ့ငါးနာရီခွဲလောက်မှာကျွန်တော်တို့အပေါဝါနဲ့တမန်ခွဲလောက်တဲ့လုံခွဲဆိုတဲ့အများကြီးတွေကလည်းနေလည်းကြည့်ပြည့်စုံကြရပါတယ်ခင်ဗျာမနေမနေနဲ့ဆေးလောက်ပြီးတော့နောက်ကျွန်တော်တို့ရုပ်ကိုလည်းနေကြည့်လာကြပါတယ်လည်းနေကြည့်ကြတော့ဥပျော်စိန်ဆိုတဲ့အင်တာလည်းနေကြည့်ကြပါဥပျော်စိန်ရဲ့နောက်ပြီးတော့ပြည့်ရဲ့မြေလေးရဲ့မြေရောက်နေရာရပါတယ်ဒါကရှင်ကအခုကတော့အပေါ
ကျွန်တော်တို့စစ်ကြောင်းကနေဝင်ရောက်လာပြီးတော့စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့မင်းပြမြို့နယ်ပြည်နယ်နှုတ်တော်ကိုယ်စားလှယ်ဦးလှတ်သိန်းအောင်ကပြောပါတယ်။
ဘုံမျိုးမျိုးရဲ့ချစ်ပဲတစ်ခုကြည့်ရနားမှာလေဒီနေ့မနေ့ရှင်းနိုင်ခွေးကြော်လာမှာဘုံနှလုံးပေါက်တယ်အဲဒီဘုံနှလုံးပေါက်တဲ့အခါမှာအမှန်ငါကဟိုရွာသိဘုံပန်လာပြီးတော့ရွာကြတဲ့အကုန်လုံးကိုရွာလေကမှာစုပြီးတော့ပြစ်စီတယ်အင်းအင်းဒီကိုတက်ပြီးတော့ခွေးအဲဒီငွေပြီးတော့တနာယူဝန်းကျင်လောက်ကသူတို့ပြစ်လာကထွက်သွားတယ်နောက်တစ်ခုကအသက်30အောက်လူကြီးလေးဆွေကျော်လောက်ကိုခေါ်သွားတယ်ဆို
ตำรวจก็นี่ภาษีขอสั่งตัวอะไรอยู่อาจารย์กูเปลี่ยนรูปไปยืดด้วยยี่ขันปีเนี่ยลงชงยืนเนี่ยเนื้อสัตว์ยี่ยาวุ่นยี่กูเต็มปากเขยามาเปลี่ยนรูปไปเขยบิลูเปลี่ยวสู่เจ้าอุลักเตยเอางาเปลี่ยวว่าเลยแล้วก็เจ้าหนี้ผมก็ไม่พิเศษมาเอ๋พวกกันนี่ผมก็ไปอยู่อาจารย์มาชี้นี่เดี๋ยวสุดเดือดตันเดียเนี่ยซีซีเขยรับพี่เจ้าตำรวจเปลี่ยวคุยยาปูมูจีวินโซอุกาเปลี่ยวว่าเลยตำรวจเจ้าตัวอุ่นเนี่ยชี้นี่ลง
ကျွန်တော်ကတော့ဟိုအောင်းနေကလားဘာကန်ရှိတာမရှိဘူးလားတိကျတဲ့အတွက်ကြောင့်မို့အဲဒီရွာဦးတော့နည်းနည်းဝင်စစ်တာတော့ရှိမနေ့ကလည်းမင်းပြမျိုးနဲ့တိုင်းတိုင်းရွာပဲနဲ့ကြောက်တော်မျိုးနဲ့တွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်မင်းပြမျိုးနဲ့တိုင်းတိုင်းရွာပဲတိုက်ပွဲဟာပြင်းထန်ခဲ့ပြီးတမရော်ကလည်းရဟယင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေးဘက်ကပြောပါတယ်
နဖက်ဖြစ်ပေါ်တဲ့တိုက်ပွဲတွင်ထိခိုက်မှုတွေကိုတော့အတိမပြုနိုင်သေးပါဘူးမြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေမှာအရသားတွေထိခိုက်ဒေဆုံးမှုမသင်္ကာလို့ဖမ်းဆီးရေယူခံရမှုတွေကလည်းပုံမှန်များပြားလာနေတာပါမြန်မာစိုးရနဲ့တပ်မတော်ကနေဖြတ်လို့ဖြတ်ပြူဟာနဲ့ရခိုင်တိုင်းဒေသတွေပေါ်မှာဖိနှိပ်နေတာကြောင့်အခြေအနေဆိုးရွားနေပြီးကုလသမဂ္ဂ
အမှတ်တရခန်းနာကျင်းပခဲ့တဲ့အကြောင်းကိုတင်ဆက်ပေးကြပါရစေ။စာရေးဆရာဗမောတင်အောင်ဟာစာဖတ်ပရိသတ်တွေနဲ့လူငယ်တွေအကြားမှာမျိုးချစ်စိတ်ရှင်သန်ကြီးထွားလာအောင်သူ့ရဲ့စာပေတွေကတဆင့်ကြိုးစားဆောင်ရွက်ခဲ့သူဖြစ်တယ်လို့သူ့ကိုချစ်ခင်လေးစားကြတဲ့စာပေအတိုင်းဝိုင်းကလူတွေကဒီကနေ့ကြားရောက်တဲ့ဗမောတင်အောင်ကွယ်လွန်တဲ့40နှစ်ပြည့်အခမ်းအနားမှာပြောပါရစေ။ဆရာပမောတင်အောင်ရဲ့သမီးကလည်းဒီအခမ်းအနားကိုတက်ရောက်လာတဲ့စပီနဲ့နိုင်ငံရေးအတိုင်းဝိုင်းကပုံကိုယ်တွေကိုကျေးဇူးတင်ကြောင်းပြောပါရယ်အပြည့်အစုံကိုတော့ဒီအခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင
်စပီခေကာလာမြန်မာစာပေလောကမှာထင်ရှားခဲ့တဲ့စာရေးဆရာပမောတင်အောင်ကွယ်လွန်ခြင်း42နှစ်ပြည့်ကိုရန်ကုန်မြို့ YMCA ခမ်းမမှာဒီနေ့အောက်တိုဘာ23ရက်ကကျင်းပခဲ့ရပါဒီခန္ဓာဟာသူတည်ဆုံးခဲ့တဲ့နေ့အမှတ်တရပွဲလို့ဆိုပေမဲ့သူလုံဆောင်ခဲ့တဲ့လုပ်ငန်းတွေကိုလူငယ်တွေအတူယူစေချင်တာကြောင့်လည်းရည်ရွယ်ပြီးလုပ်ခဲ့ရဖြစ်ကြောင်းစာရေးဆရာကိုလေးမြတ်က VOA ကိုပြောပါတယ်။စာရေးဆရာဗမော်တင်အောင်ဟာအမျိုးသားလူမျိုးရေးတာဝန်ကိုသူကျွမ်းကျင်တဲ့စာပေနဲ့အကျိုးပြုခဲ့ကြောင်းသူကအခုလိုပြောပြပါတယ်
။နောက်ဆရာကတကယ်တကယ်ကြာတော့စာပေလောကထဲနေရတာနှစ်ပေါင်း30ကျော်လေးပါပဲ။ဒါပေမဲ့30ကျော်လေးထဲမှာအကျဉ်းခံထားတာကနှစ်ပေါင်း15 18နဲ့18နှစ်ရှိပါတယ်။အဲကြတော့ကြံတဲ့18နဲ့18နှစ်ထဲမှာဆရာလုပ်တော်တဲ့အလုပ်တွေစာအုပ်တွေလုံအဲငညာရေးလုပ်ငန်းဆောင်ရွက်တာတွေနောက်ပိုင်းကကျန်းနေပြည့်စုံသွားတာအပြင်အမတန်ကိုလုံလုံလာလာလို့ပြောလို့ရအောင်လုပ်သွားတာရှိပါတယ်။နောက်လူငယ်တွေလည်းဆရာလို့အလုပ်လုပ်နိုင်အောင်ကြိုးစားကြပါလို့ပြောချင်တာပဲ။ဘယ်လောက်ပါလဲ။
ဒီနေ့စာရေးဆရာဗမော်တင်အောင်ကွယ်လွန်တဲ့အနေ42နှစ်ပြည့်အထိမ်းအမှတ်ပွဲကိုလာရောက်တဲ့စာပေနဲ့နိုင်ငံရေးနေပယ်ကလူတွေက100ကျော်လောက်ရှိပြီးအခုလိုစာပေအတွက်ဝန်ရံပေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ရှိကြောင်းစာရေးဆရာဗမော်တင်အောင်ရဲ့သမီးဖြစ်သူဒေါက်တင်တန်းယူက VOA ကိုပြောပါတယ
်။ဖေကိုချစ်လို့လာရောက်အားပေးတဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်။ဒီရေစီးကြောင်းကဆက်လက်ဘဝဆက်ဆက်ရှင်သန်ပါစေ။အာမင်။
Sai Sia Pomotin Aungha, Atan Nasa Jo Yue Dega, Sai Yue Yigea Pibi, Tanguya Lizang Akune, Noemba Lato Jane Joma, Nomu Ge Sure, Wutugu, Pomotin Aung Suye Kalauna Mene, Sadin Yita Geyaba, Pasabala Suya Latama, Asuya Ane Jadugu, Topia Wiban Yita Geyaja, Nishi Tonan Jakan Yabare, Tanguya Nazati, Tanguya Chosa Don Kuni Dima, Kaba Ninya Kunye, Pamananga Ye, Atuin Mu Pikabi, Sai Sia, Tagong Daya Bawin, Chan Nanga in the Begaduri Nele, Bidwin, Ninya Ima, Losha Sanga Kevade, Sai Sia Pomotin Onha, Tanguya Kunasashe, Alduba Nasadoma, Soking Sane, Yango Sioma, the Songa Vade, Ata Naza Kunhe, to be Songa Chinchi, Sai Jinigea Pibi, Susu Bang Sau, Kunasa Jolau, Hida Nangelo, Midazu Winiga Piovade.
Kuzo Tedrin, people Taraba. A cosa pira Victoria Munosonia Chi Nigo Tinja Bijemare, Nipiro Wisdom Hill, Bogulika Muju Janga, Tony Yue Minkli Limansaya Soga Kayara Ne Patapiro, Suswe Kantayare Guang Jigo, Amakan Bibu Shoutara Deayunga Digni Pechanai Pare, Guang Nigo Amakan Mapiraga, Amu Yi Dwego Judin Sumpia Yama Pete Dwe, Di Sema Mapidi Bulu Dia to Jiga Sumpete Jau, Guang Jie Shini Ukimang Soga Pio Bare, Mujo Jang and Siamma Pitugaro, Donila Igaro, dear Campi Suswe, Cantaya de Guangjiha, Lane Jam Pamu Majulung Gabulu, Digni Yung Jama Tati Trasu Gavari, D. Jampi Sungo, Fui, the Rina Susuga, Mimi and the Impipu Tavarishan.
Nibiroga Mujo Jang the Coopiate, Wisdom Hema, Vittoria Lo Corre, Donate Yu and Mingali, Lay Mansaya Soga Kayara Ne Patavi, Dania dear Campi Suswe, Cantaya do, Guangji Ama Kanyabu, Dre, do ye Shinriga, Chuban Gavari. Tabeme, digging a coaching meow, young Jimaro, do ye Amakan Shoutamu, Becha Kanga Yabare?
Amaga
Shoutar is another one. Mujo Janga Siama Donila Ine, Jangye, Sisi with Madan Tang Yadu, Goya now Tigo Sisi Gabare. Siama at the day trust with Jedrima, Suswe Kanaya to Guangjiha, Vittoria Bo, Lay and Jampamu Mujulong Ebulu, the Ayoma Picha Gabare. A cool shall sell out that they trust with Jedrima, Guangjiha, dear Kamma Pinai Musura, that they yalu yane be met, and Madia to a di Mugu, Sisi Nialu, Guangji, Shine, Ukemon Soga, Tigne, Yongji, and Bima, Piovare.
General Good, Dishia Mali, who said like that. Mamma need doing. Nego, Chalku, Konaku, Bira, and a Tanu Yan, the General Lugina Yabai, to the General Sini, Maria Bori.
ဒီကတဲ့ယုံချိန်မှာကိုအောင်ကြီးအာမခံရဖို့အတွက်သူ့ရဲ့ရှင်တွေကရှောက်လဲချက်တင်ခဲ့ပြီးဒါကိုအစိုးရဥပဒေအရာရှိကကန့်ကွက်ခဲ့ပါတယ်ဒီကနေ့ယုံချိန်မှာအာမခံရမယ်လို့မျှော်လင့်ခဲ့တဲ့ကိုအောင်ကြီးရဲ့ဖခင်ဖြစ်သူကနောက်ယုံချိန်တွေမှာအာမခံရဖို့အတွက်စက်ကြောစားသွားမယ်လို့ဒီနေ့ယုံချိန်အပြီးမှာပြောပါတယ်အာမခံကိုပြောချက်တယ်ဒီကဘက်ကလည်းဒေကကံတယ်ပေါ့နော်ဒီဘက်မှာတော့တ ရလို့တဲ့ပြောပါတယ်။ကျန်တဲ့အတိုင်းတာတက်တည်နေတာလေဒီစွမ်းမှုသူ့မှာရှိတယ်အဲ့တော့ကျွန်တော်တို့ဒီဘက်ကိုကျွန်တော်မျှော်လင့်တာအမကရမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဘူးအမကမရဘူးပေါ့နော်မရတော့ကျွန်တော်စိတ်တော်မကောင်းဘူးပါဗျာအဲ့တော့နောက်ဘက်တွေလည်းကျွန်တော်ဆက်ပြင်ပါအဲ့ဒီဘောတော့ရှိပါတယ
်လူများကစိတ်ဝင်စားနေကြတဲ့ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးနှစ်ဖက်ရှိနေရရဲ့မီဒီယာအပေါ်ဖြေကြားချက်တွေဟာသူ့ရဲ့သားနှစ်ယောက်အပေါ်ထိခိုက်နစ်နာစေတဲ့ဆိုပြီးဝစ်စတန်ဟေးကြောင်းကြီးချက်ရေးမှူးဒေါ်အောင်မာလှိုင်ကဗစ်တိုးရီးယားရဲ့မိသားစုဝင်တွေနဲ့နှစ်ဖက်ရှိနေတွေကိုရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပါတယ်ဒေါ်မာလှိုင်ကဗစ်တိုးရီးယားအမှုမှာတရားလိုပြတက်တေအဖြစ်တင်သွင်းခံထားရတဲ့သူ့ရဲ့သားနှစ်ယောက်ကိုတက်တေအဖြစ်ကနေပယ်ဖျက်ပေးဖို့အသနာခံစားလျှောက်ထားပါတယ်။အဲ့ဒီလျှောက်ထားချက်ကိုဗစ်တိုးရီးယားရဲ့မိခင်ဖြစ်သူကကန့်ကွက်ကြောင်းဒကိနာခိုင်တရားရုံးမှာအောက်တိုဘာလ22ရက်နေ့ကတင်သွင်းခဲ့တာပါ။အဲ့ဒီပေါ်ကိုတန်တရားတရားခံအဖြစ်ဆွဆွဲခံထားရသူကိုအောင်ကြီးရဲ့ရှေ့နေတွေကလည်းတရားရုံးတော်မှာဒေါ်မာလှိုင်ရဲ့သားနှစ်ယောက်ကိုတက်တေအဖြစ်ပယ်ဖျက်ဖို့လျှောက်လာခဲ့ရင်ကန့်ကွက်သွားမယ်လို့ပြောဆိုထားပါတယ်။အချိန်ကာလ၅လကြာလာပြီဖြစ်တဲ့ဗစ်တိုးရီးယားအမှုရဲ့ဆယ်ချိန်မြောက်ရုံးချိန်ကိုလာမယ့်နိုဝင်ဘာလ6ရက်နေ့မှာဆက်လက်စစ်ဆေးသွားမှာပ
ါ VOA မြန်မာဝိုင်းရုံးမြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင် တည်ဆောင်းမာတွေတွေးဆောင်မင်းမြန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ PV မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ Syria နိုင်ငံမြောက်ပိုင်းမှာတူရကီရဲ့အပြစ်ခတ်ရဆဲမှုတက်တန်းကုန်ဆုံးမှုနီးလာတဲ့အချိန်မှာပဲနေဆက်ကိုဖျက်ကျော်ပြီးတော့တဖက်အီရတ်နိုင်ငံခတ်အများစုနေတဲ့ဒေသတွေကိုထွက်ပြေးတဲ့ဆီးရီးယားအရေးအတွက်တွေတိုးလာတာတွေ့ရတယ်လို့အီရတ်မြောက်ပိုင်းမှာအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။တနင်္လာနေ့တနေ့ထဲမှာပဲအီရတ်နိုင်ငံနဲ့နေဆက်ဖျက်ကျော်ဝင်လာတဲ့ဆီးရီးယားက1900ကျော်ရှိတာမို့ဒါဟာတူရကီရဲ့ကျူးကျော်စစ်ဆင်ရေးစတင်ကလေးကဆိုရင်အများဆုံးဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက် Dale Gavlek ပြပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
။အီရတ်နိုင်ငံမြောက်ပိုင်းမှာကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးအီမန်နျူအယ်ယောခနာရဲ့ CAPNI အဖွဲ့ဟာအခုဆီးရီးယားကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတာဖြစ်ပါတယ်။ဒီအဖွဲ့ဟာအီရတ်နိုင်ငံမှာ IS ရှစ်တွေးကြော်တွေကြောင့်ဥယျာဉ်ပြောင်းရွှေ့ထွက်ပြေးကြရတဲ့အီရတ်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ KRI လို့ခေါ်တဲ့အီရတ်နိုင်ငံတဲ့ Catch Data အာဏာပိုင်တွေကအခုဆီးရီးယားကထွက်ပြေးလာတဲ့ဒုက္ခသည်တွေသူတို့နိုင်ငံတဲ့ဝင်လာရေးအဆင်ပြေအောင်လှုပ်ဆောင်ပေးနေတယ်လို့ခရီးယံအဖွဲ့ဒုက္ခသည်ဆိုင်ရာအစီအစဉ်တာဝန်ခံတဦးဖြစ်တဲ့အီဘရာဟမ်ဘာဆူရာမပြောပါလေ
။ဒီမိသားစုတွေနေဆက်တွေဖြတ်ပြီးဒီကိုလာဖို့အကြောင်းတချို့ကြောင့်ခွင့်ပြုမထားတဲ့အတွက်သူတို့ကညဘက်တွေကြမှာပဲဝင်လာလေးရှိပါတယ်။လူမောင်ကိုအတွင်းသူတွေနဲ့ဖြစ်ဖြစ်သူတို့ဘာသာဖြစ်ဖြစ်ညဘက်ကြမှာနေဆက်ကိုဖြတ်လာကြတာပါ။ KRI လုံခြုံရေးတပ်တွေကသူတို့ကိုလက်ခံထားကြပါလေ။
ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကဦးဆောင်ပြီးသူတို့ကိုအီရတ်မြောက်ပိုင်းကရှိပီးသားဒုက္ခသည်စခန်းတွေမှာနေရာချထားပေးနေတယ်လို့လည်းဘာဆူရမ်ကပြောပါတယ်။အဲ့ဒီမှာဒုက္ခသည်စခန်းအရေးအတွက်အတော်များများရှိနေတာဖြစ်ပြီး2014ခုနှစ်တုန်းက IS တွေးကြော်ရဲ့တိုက်ခိုက်မှုခံရလို့ထွက်ပြေးလာရတဲ့ရေစတီတွေလည်းအဲ့ဒီကစခန်းတချို့မှာရှိနေစေဖြစ်ပါတယ်။တူရကီရဲ့ပြစ်ခတ်မှုနဲ့တူရကီရဲ့မဟာမိတ်ဆီးရီးယားပြည်သူစစ်တွေရဲ့တိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာတဲ့လူတွေဟာအများအားဖြင့်အဝတ်တထည်ကိုတခုပြေးလာကြတာလို့လည်းသူကပြောပါတယ
်။သူတွေကအများစုကအရေးပေါ်အကူအညီတွေချက်ချင်းလိုနေတာပါ။စားစရာအပြင်အဝတ်အစားနဲ့ဆောင်းတွေလိုဆောင်းတွင်းအချိန်မရှိမဖြစ်ပစ္စည်းတွေလိုအပ်နေတာပါ။သူတို့နဲ့သူတို့ကလေးတွေအတွက်အသက်လူပြီးပြေးလာကြတာမို့ဒါတွေတည်မလာနိုင်ပါဘူးလေ။အတော့ကိုစိတ်မကောင်းစရာပါ
တူရကီရဲ့ဆစ်စင်ရဲ့စတင်ခဲ့ခြင်းကလေးကဆိုရင်ဥယျာဉ်ရွှေ့ပြောင်းရတဲ့ဆီးရီးယားဒုက္ခသည်က36000ခွဲလောက်ရှိနေပြီးအီရတ်ကိုနေဆက်ကျော်ဖြတ်ထွက်ပြေးလာသူပေါင်းက9140ကျော်ရှိမယ်လို့နော်ဝေဒုက္ခသည်ဆိုင်ရာကောင်စီ NRC ကခန့်မှန်းပါတယ်ကမ်ရှင်လီကဒုက္ခသည်တဦးဖြစ်တဲ့ရီဖာကတော့သူ့ယောက်ျားနဲ့သူတို့ဟာတမီး3ယောက်ကိုခေါ်ပြီးအီရတ်မြောက်ပိုင်းကိုထွက်ပြေးလာကြတာဖြစ်ပြီးလမ်းမာရီပေါ်မှာလူဒီအလောင်းတွေကိုတွေ့ခဲ့ရတယ်လို့ NRC ကိုပြောပါတယ်။အီရတ်မြောက်ပိုင်းကိုလာနိုင်ဖို့အတွက်လူမှောင်ခိုသွင်းပေးသူကိုသူတို့မိသားစု5ယောက်အတွက်အမေရိကန်ဒေါ်လာ2000ပေးခဲ့ရတယ်လို့လည်းဆိုပါတယ်။သူတို့အသက်မသေးပဲရှိခဲ့ပေမဲ့အတော့ကိုခံစားခဲ့ရတယ်လို့လည်းပြောတာပါ။ဆီးရီးယားနိုင်ငံသားတွေကိုသူတို့နိုင်ငံတဲကအကြမ်းဖက်မှုအန္တရာယ်တွေကနေဘေးလွတ်ရာတိမ်းရှောင်နိုင်အောင်အခုလည်းပို့ပြီးလှုပ်ဆောင်ပေးတယ်လို့ NRC တာဝန်ခံတဦးဖြစ်တဲ့Tom Piri Costa ကပြောပါတယ
် Most of them are children, women and
children. သူပါရစိတ်ပိုင်းပါအကြီးအကျယ်ထိခိုက်ခံစားနေရသူအများစုကကလေးငယ်တွေမြို့ပြည်တွေနဲ့တကြီးရွယ်တွေပါဒါကြောင့်သူတို့တွေအီရတ်မှာဒုက္ခသည်အဖြစ်ခလုံးပုံနဲ့အကာအကွယ်ရနိုင်ဖို့အတွက်အာဏာပိုင်တွေဘက်ကရောတိုက်ခိုက်နေသူအလုံးကပါဒီဆီးရီးယားဒုက္ခသည်တွေဘေးလွတ်ရာစိတ်ချလက်ချသွားနိုင်အောင်လုပ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်
လာမယ့်လတွေအတွင်းအီရတ်နိုင်ငံမြောက်ပိုင်းကိုဆီးရီးယားဒုက္ခသည်9000လောက်ထွက်ပြေးလာကြလိမ့်မယ်လို့မျှော်လင့်ရတာကြောင့်သူတို့ကိုအကူအညီတွေပေးဖို့ကုလသမဂ္ဂကရောအကူအညီပေးရေးအဖွဲ့တွေကပါအစီအစဉ်တွေလုပ်နေကြပါတယ်
ဒေါက်ခင်မျိုးသက်ပါရှင် VOA ကနေခုထုတ်လင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမြန်မာတနိုင်ငံလုံးဝက်သက်ယောဂကင်းစင်ရေးအတွက်ရင်သေးငယ်တွေရဲ့မိဘတွေပါပူးပေါင်းဆောင်ရွက်ဖို့လူတဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ဘာရနော့ပြုသက်သေးပြဖို့တာဝန်ကအမြဲတမ်းတည်လူဖက်မှာပဲကြားရတော့ပါတော့နော်ဒါကတော့ကျွန်တော်တို့နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့တည်လူဖက်ကနေ
မြန်မာလူငယ်နှုတ်ဦးကိုတည်တံပေးတဲ့ထိုင်းတရားစီရင်ရေးနဲ့ပတ်သက်ပြီးတော့အာရှလူခွင့်ရေးကောင်စီကရှိနေဦးမင်းလွင်ဦးနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်လာမယ့်အောက်တိုဘာ25ရက်နေ့နဲ့နိုဝင်ဘာ26ရက်နေ့တွေမှာမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ရင်သွေးမိဘတွေအနေနဲ့မိမိတို့ရင်သွေးငယ်ကလေးတွေကိုဝက်သက်ယောဂတူးချက်ကာကွယ်ဆေးထိုးလုပ်ငန်းမှာပူးပေါင်းပါဝင်ထွန်းနှံပေးရင်းနဲ့ဝက်သက်ယောဂကင်းစင်တဲ့ဒေသတစ်ခုဖြစ်လာအောင်ဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းကိုဒေါက်တာတန့်စောကစူးစီးတင်ပြပေးထားပါတယ်ရှင်
ထွက်တာတွေဟာဝက်သက်ယောဂဖြစ်ပေါ်ခံစားရတဲ့ကလေးငယ်လေးတွေကြုံတွေ့ရတဲ့ယောဂလက္ခဏာတွေပဲဖြစ်ပါတယ်။နောက်ဆက်တဲ့ဆူကျွတွေကိုဖြစ်ပေါ်ခံစားရပြီဆိုရင်တော့အဆုတ်ရောင်နာနဲ့အုံနောက်ရောင်နာလိုမျိုးပြင်းထန်တဲ့နောက်ဆက်တဲ့ဆူကျွတွေကိုခံစားရစေနိုင်ပြီးအသက်ဆုံးရှုံးတဲ့အထိဖြစ်စေနိုင်တာကြောင့်ရေသိငယ်လေးတွေကိုဝက်သက်ယောဂမဖြစ်အောင်ကူးစိုက်တင်တယ်လို့မြန်မာနိုင်ငံကလေးကျန်းမာပညာအဖွဲ့ဥက္ကဋ္ဌဖြစ်သူပေါမခဒေါက်တာဦးကျော်လင်းကပြောပါတယ်
။ဝက်သက်ကတာမန်ကြည့်ရင်တော့ဖျားတယ်အနည်းဆက်ထွက်တယ်ဆိုပေမဲ့ဝက်သက်မှာနောက်ဆက်တဲ့ယောဂတွေအများကြီးရှိပါတယ်။ဝက်သက်ကြောင့်နားပြေယိုတတ်တယ်ဝက်သက်ကြောင့်အဆုတ်ရောင်တတ်တယ်ဝက်သက်ကြောင့်ဝင်းနေပြတ်တတ်တယ်ဝက်သက်ကြောင့်မျက်လုံးကန်းနိုင်တယ်ဝက်သက်ကြောင့်အုံနှောက်ရောင်ပြီးတော့အသက်ရှုံးနိုင်ဆုံးနိုင်တယ်လို့ဝက်သက်ကြောင့်အတက်ယောဂါတွေဖြစ်ပြီးတော့တစ်သက်လုံးကုမရတဲ့ကလေးတွေလည်းဖြစ်နိုင်ပါတယ်ခင်ဗျဒါကြောင့်တစ်ဖက်မှာဒီလိုဖြစ်သွားရင်ကုမရနိုင်တဲ့အခြေအနေမျိုးကိုတစ်ဖက်မှာဒီလိုကာကွယ်ဆေးနှလုံးထိုးနှံခြင်းအဖြစ်တစ်သက်လုံးကာကွယ်နိုင်တဲ့ယောဂါမျိုးဖြစ်တဲ့အတွက်ကျွန်တော်အနေနဲ့နောက်ဆုံးတိုက်တွန်းချင်တာကတော့မိဘပြည်သူအားလုံးဟာမိမိတို့ရဲ့ကလေးသူငယ်တွေကိုပုံမှန်ကာကွယ်ဆေးတွေရောအခုလိုကြားဖြတ်ပြီးထိုးတဲ့ကာကွယ်ဆေးတွေရောထိုးနှံကြပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျမြန်မာနိုင်ငံမှာကလေးငယ်လေးတွေရဲ့အသက်9လပြည့်တဲ့အချိန်မှာဝက်သက်ယောဂကာကွယ်ဆေးကိုပထမအကြိမ်အနေနဲ့ထိုးနှံပေးကြတာပါဝက်သက်ယောဂကာကွယ်ဆေးဟာတစ်ချိန်တည်းထိုးနှံရုံနဲ့ရာနှုန်းပြည့်ကာကွယ်နိုင်မှုမလုံလောက်တာကြောင့်ကလေးငယ်လေးတွေရဲ့အသက်တစ်နှစ်ခွဲပြည့်တဲ့အချိန်မှာဒုတိယအကြိမ်ဝက်သက်ယောဂကာကွယ်ဆေးကိုမဖြစ်မနေထိုးနှံပေးဖို့လိုတယ်လို့ဘိုးတူးချက်ကာကွယ်ဆေးထိုးလုပ်ငန်းမှာလက်ထောက်ညွှန်ကြားရေးမှူးဖြစ်သူဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်ကာကွယ်ဆေးရတော့ပုံမှန်တိုင်းအဖြစ်ရင်တော့ကျွန်တော်က9လနဲ့18လပေါ့နော်9လမှာတစ်ချိန်ထိုးပြီးရဲဆိုရင်တော့သူကဒီဟိုပါပေါ့ဒီကလေးတွေကထိုးရင်85ယောက်ကာကွယ်မှုအပြည့်ပါရမယ်ဆိုတော့ဘယ်85ယောက်ကလွတ်နေနိုင်မှာမသိသေးဘူးအဲကြတော့ကျွန်တော်တို့ကအဲကြမို့9လမှာတစ်ချိန်18လမှာတစ်ချိန်9လရော18လရော2ချိန်လုံးအပြည့်ဝထိုးနိုင်တယ်ဆိုရင်တော့ကလေးကျွန်တော်တို့က more than 95% 97 98လောက်ထိကျွန်တော်တို့ကာကွယ်နိုင်မှာဖြစ်ပါတယ်
ကာဝေးစီထူးကိုကြံခဲ့တဲ့ကလေးငယ်လေးတွေဟာတဖြည်းဖြည်းစုပေါင်းလာပြီးသုံးလေးနှစ်ကြာလာတဲ့အခါမှာတော့ဝက်သက်ယောဂကိုခံနိုင်ရင်မရှိတဲ့သူအရေးအတွက်ဟာအဆုလိုက်ပြုံလိုက်ဝက်သက်ယောဂဖြစ်တဲ့အခြေအနေတစ်ခုကိုရောက်လာအောင်တွန်းအားဖြစ်စေနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အရှိတောင်အာရှဒေသကြီးကာဝေးစီဆိုင်ရာအကြံပေးကော်မတီအဖွဲ့ဝင်တဦးဖြစ်သူပေါမောက်ခဒေါက်တာဦးစောဝင်းကပြောပါရယ
်ကလေးကတစ်နှစ်မှာကျွန်တော်တို့ကတသန်းလောက်ငွေဖောက်မှုရှိတယ်ဒီတသန်းလေးကနေပြီးတော့6000ခွဲကနေတသိန်းလောက်ကဒီကာဝေးစီမရဘူးဆိုလို့ရှိရင်သုံးလေးနှစ်ကြာတဲ့ခါကျပြီးခဏရေးမရှိတဲ့လူတွေကစုပုံလာတယ်ဝက်သက်ယောဂတပြင်းယောဂတွေလိုမဟုတ်အင်တန်ကူးဆက်လွယ်ငါတယောက်ဖြစ်တာနဲ့နည်းနည်းလေးအနည်းကိုသွားလိုက်တာနဲ့ခဏရေးမရှိတဲ့လူဆိုကူသွားတယ်အဲ့တော့ဒါကသုံးတန်ပဲပေါ့နော်နှစ်နှစ်သုံးနှစ်တစ်ချိန်မှာဝက်သက်ယောဂခဏရေးမရှိတဲ့ကလေးလေးတွေကတစ်နှစ်ကို10ရာရင်လုံးစုလာရင်သုံးနှစ်လောက်ဆိုလို့ရှိရင်30ရာရင်လုံးရှိလာတဲ့ခါကျရင်ဒ
ဒီယောဂကပြန်ပြန်ပြီးတော့ကောင်းထောင်ထလာ2023ခုနှစ်မှာမြန်မာနိုင်ငံအပအဝင်ရှစ်တောင်အခြားဒေသမှာဝက်သက်ယောဂကင်းစင်နိုင်စီပို့လုံဆောင်ချက်တွေကတခုအနေနဲ့လာမယ့်အော်တိုဘာလ25ရက်နေ့နဲ့နိုဝင်ဘာလ26ရက်နေ့တွေမှာမြန်မာတိုင်းနိုင်ငံလုံးတိုင်းတောင်နဲ့တူးချက်ကာဝယ်စီထူလုပ်ငန်းကိုတပြိုင်တည်းလုံဆောင်သွားမှာဖြစ်တယ်လို့ဒေါက်တာအောင်နိုင်ဦးကပြောပါတယ်ဒီအော်တိုဘာမှာဆိုရင်ကျ ในเซนเนี่ย26ปีนี่23ปีตรงเยอะบ่ถ้าเราเจอเราว่ามิ้วเนี่ย36ตรงเซนลงมาปรมาอุดุบามาเรา96ชั่วโมงเนี่ยลงได้ดุริยะนูมามาเรา230ลิ้นเนี่ยลงได้ဖြစ်တဲ့အတွက်အဲ့ဒီမှာရှိတဲ့နိုင်ငံလုံးမှာရှိတဲ့ကလေးမိပါတွေကိုထိန်းသူတွေနေလို့နေတာတော်တော်ကြာကြာနဲ့ကိုကလေးတွေကိုစီရိုးစုရတွေကိုခေါ်လာပြီးတော့ထိုးနှံမှုကျွန်တော်တိုက်တွန်းပြောကြားလိုပါတယ်ဗျ
ဝတ္တယောဂကင်းစင်ရေးစီမံချက်မှာပါဝင်တဲ့ဝတ္တယောဂတူးချက်ကာဝယ်စီထုလုပ်ငန်းဟာကျမရင်းတဲ့အာကစားဝန်ကြီးဌာနတခုရဲ့အားနဲ့ဆွမ်းဆောင်နိုင်မှာမဟုတ်ပဲပြည်သူလူထုကပါပူးပေါင်းပါဝင်မှအောင်မြင်အောင်ဆောင်ရွက်နိုင်မှာဖြစ်တာကြောင့်အော်တိုဘာလ29ရက်နေ့နဲ့နိုဝင်ဘာလ26ရက်နေ့တွေမှာပြုလုပ်မယ်ဝတ္တယောဂတူးချက်ကာဝယ်စီထုလုပ်ငန်းတွေမှာပြည်သူလူထုတရက်လုံးကပူးပေါင်းပါ
ဒီနေ့ကင်းရှင်းနေကင်းရှင်းနေပြီးတော့ကြာလို့ရှိရင်ဘာမှလည်းအနေမရှိဘူးအဲ့အနေဘာမှအနေမရှိကြောင်းဆိုတာထိလဲထိရောက်မှုရှိတယ်ဒါကဘာမှတက်တည်ပြပြတာချက်ပဲအဲ့တော့ဒီဥစ္စာကိုနော်တေချာချာလူတိုင်းကထိုးပြဖို့လိုပါတယ်
လာမယ့်အော်တိုဘလာ29ရက်နေ့နဲ့နိုဝင်ဘာလ26ရက်နေ့တွေမှာမြန်မာတိုင်းငံလုံးမှာရှိတဲ့ရင်သွေးမိပါတွေအနေနဲ့မိမိတို့ရဲ့ရင်သွေးကလေးတွေကိုဝက်သက်ယောဂါတွေးချဲ့ကာဝယ်ဆီးထိုးလုပ်ငန်းမှာပူးပေါင်းပါဝင်ထုတ်နိုင်ပေးရင်ဝက်သက်ယောဂါကင်းစင်တဲ့ဒေသတစ်ခုဖြစ်လာအောင်ဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်က
တန်းစောစီစဉ်တင်ဆက်ပေးထားတာပါအခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ထိုင်းနိုင်ငံလက်ကျွန်းလူသားမှုမှာမြန်မာလူငယ်အုပ်ကပြစ်မှုကျူးလွန်ကြောင်းတက်တည်ထင်ရှားမရှိဘဲနဲ့ထိုင်းတရားရုံးကသူတို့ကိုတည်ရန်ချမှတ်ခဲ့တာဖြစ်တယ်လို့ယူဆသူတွေထဲမှာအာရှလူခွင့်ရေးကောင်စီကရှေ့နေဦးမင်းလွင်ဦးလဲပါဝင်ပါတယ်မြန်မာနိုင်ငံပါဝင်အရှိတောင်အာရှနိုင်ငံအများစုနီးတူပဲထိုင်းနိုင်ငံဟာလည်းတရားစီရင်ရေးစနစ်ယိုယွင်းတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဦးမင်းလွင်ဦးကဆိုပါတယ်အသေးစိတ်ကိုတော့ဦးမင်းလွင်ဦးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်
မင်းတို့ခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးကြတာကထိုင်းနိုင်ငံမှာစေတံချမှတ်ထားခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်ပါတယ်ဗြိတိန်နိုင်ငံကခီးသွွားနှစ်ဦးကိုဒီလူငယ်နှစ်ဦးစက်ခဲ့ရဆိုပြီးတော့အမှုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတော့စစ်စစ်ပြဖို့တာဝန် Burden of Proof ကဥပဒေကြောင်းအရဘယ်သူမှမရှိပါလားခင်ဗျာ
Burden of Proof စစ်စစ်ပြဖို့တာဝန်ကအမြဲတမ်းတရားလိုဖက်မှာပဲကြားရတာပေါ့နော်ဒါကတော့ကျွန်တော်နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့တရားလိုဖက်ကနေပြီးတော့တရားခဏနေပြည်မှုကျူးလွန်တယ်မကျူးလွန်ဘူးဘာကြောင့်ဘာထောက်ထားရည်နဲ့ဆွဲဆိုတယ်ဆိုတာကိုစင်ဆက်မပြတ်စစ်တီကံပြဖို့အတွက်တရားလိုဖက်မှာအဓိကတာဝန်ရှိတာဖြစ်ပါတယ်
ဆိုတော့ဒီမှုမှာတော့ထိုင်းရဲတပ်ဖွဲ့ပေါ့သူတို့တရားဆွဲဆိုတင်ပို့တာထိုင်းရဲတပ်ဖွဲ့ထင်ပါတယ်နော
်ဟုတ်ပါတယ်ခင်ဗျ
ဆူရဆူရတရားဥပဒေကြောင့်ရဘလောက်ခိုင်ခိုင်လုံလုံစက်စစ်ပြနိုင်ခဲ့တယ်လို့ဆင်းနေကြအောင်သုံးသပ်မိပါလားခင်ဗျာသူတို့စက်စစ်ပြမှုဟာဒီလူငယ်တွေလူသတ်မှုကျွလွန်နေဆိုရက်ထင်ရှားတဲ့အထောက်အထားတွေနဲ့ပြပြောင်းပြသနိုင်ခဲ့ပါသလား
ကျွန်တော်တို့လေ့လာတွေ့ရှိသလောက်ပေါ့နော်ဒီလူဖက်ကနေတင်ပြတဲ့စက်တီကံချက်အထောက်အထားခိုင်ခိုင်လုံလုံကျွန်တော်တို့မတွေ့ရပါဘူးပြောရမယ်ဆိုလို့ရှိရင်တော့ဒီလိုဒီတန်ကြီးနေတဲ့လူသတ်မှုလူမျိုးမှာအဓိကအရေးပါတဲ့ DNA သက်တေခံချက်တွေစတာတွေကစလွယ်မှားနေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရှိရပါတယ်
။ဟုတ်ကဲ့ DNA စစ်ဆေးတဲ့လူတွေတော့မှ DNA မတူဘူးဆိုပြီးတော့တရားရုံးမှာထွက်ဆိုရဲဆိုတာတွေ့ရပါတယ်
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီတရားလိုဘက်ကနေပြီးတော့လေမှုကင်းဆရာဝင်ပေါ့နော်အဲ့ဒါတွေတင်ပြတယ်။တရားခံဘက်ကနေပြီးတော့လေတကယ်ကျွမ်းကျင်တဲ့ဟုတ်ရန်စေပါရဂူရီကိုတင်ပြရဲအဲ့ဒီလိုတင်ပြတဲ့အခါမှာ DNA သက်တေခံချက်တွေကလွယ်မှားနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတော့ပေါ့နော်အဲ့တော့ဟိုရဲကတင်ပြတဲ့သက်တေခံချက်ရဝင်းနဲ့ဇော်ရဲ DNA တွေ့တယ်လို့ဆိုပေမဲ့လည်းတကယ်တမ်းကျင်ပတပ်ပါဒီတတိယပုဂ္ဂိုလ်ကျွမ်းကျင်သူတွေရဲ့သက်တေထွက်ချက်အရာတော့ဒီ DNA ကဝင်းနဲ့ဇော်ရဲ DNA မဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းတွေ့ရတယ်လို့ကြည့်ရပါတယ်ခင်ဗျ
So that the Muma says it out of them kind no moose or you saw a song dealing and now ha. Benefit of doubt that Sansia too can be your Lutin Lutin or Timare.
How about a general di Muma Sachime Solution? Dia can no fancy video, air me call you say there. Yes, a come up and they say Yamana Rishide. ချင်းချောက်တာရှိတယ်မင်းတို့ဒီမှုမှာမဝင်ခံဘူးဆိုလို့ရှိရင်မင်းတို့ကိုတပ်ပြစ်လိုက်လို့ရတယ်ပြီးလို့ရှိရင်ချောင်းမျောပြစ်လိုက်လို့ရတယ်ဆိုတဲ့ဒီပြောခဲ့တယ်လို့ကျွန်တော်တို့သိရပါတယ်နောက်ပြီးတော့ဒီမှုမှာဒီကအရေးကြီးတာတော့ဒီဝင်းနဲ့ဇော်ကထိုင်းနိုင်ငံရဲ့ဥပဒေအုံနှုံးစကလုံးတွေကိုနားမလည်ဘူးအဲ့ဒီအချိန်မှာခေါ်ယူတုံးပြုတဲ့စကပြံကလည်းရဲနဲ့ပြင်းပြီးတော့
ဒီမှုမှာတက်ပြီးထောက်ထားခိုင်လုံတဲ့ဖြောင့်ကျင်မျိုးရအောင်ဆက်ဆူသွားတယ်လို့ကျွန်တော်တို့ပြရပါတယ်ဒါကြောင့်ကျွန်တော်တို့ကဒီမှုမှာဝင်းနေစော်ကအမှန်တကယ်ပြမှုကျွလွန်ခြင်းရှိပဲနဲ့အခုလိုမျိုးပြပေးရေးယူခြင်းခံထားရတယ်ဆိုတော့ကျွန်တော်တို့ပြရပါဟုတ်ကဲ့ဒီညမှာကျွန်တော်မိခင်နဲ့မိကွန်နှစ်ခုစီပါတယ်ဘာဖြစ်လို့ဒီလူငယ်နှစ်ယောက်ကိုပြမှုမကျွလွန်ဘဲနဲ့အတင်းအဓမ္ ဆိုတဲ့သဘောမျိုးလဲမဟုတ်ဘူးလို့ကျွန်တော်ကြားပါတယ်သူတို့ကိုယ်တိုင်ကတည်းကဒီကိစ္စမှာဒီလူငယ်နှောက်သက်တယ်ဆိုရင်ပသပီသံသယရှိလို့ကျွန်တော်ကြားပါတယ်ဘာဖြစ်လို့ထိုင်းတရားတွေကထိုင်းတရားကဘူးကိုအညှိုးထားပြီးစီတံပေးသလိုဖြစ်နေပါဘောစီတံချမှတ်သလိုဖြစ်နေပါဘောခင်ဗျာ
ပထမဦးဆုံးကထိုင်းနိုင်ငံကကဘာလက်ခီးသွားပြီးကနေပြီးတော့အဓိကဝင်ငွေရနေတဲ့နိုင်ငံဖြစ်တယ်အဲ့တော့ဒီလိုမျိုးလူသားမှုဖြစ်တဲ့အခါမှာအများဆုံးကော်ထုတ်နိုင်ဖို့အတွက်ပြည်အားပေးမှုတွေရှိတဲ့အခါမှာအစိုးရပြောသလိုပေါ့နော်တာဝန်ရှိတဲ့ရဲအရာရှိတွေဥရေရာရှိတွေစတာတွေပူပေါင်းပြီးတော့ဒီလိုမျိုးအမှုကိုတိဆောက်ပြီးတော့ဆွဲဆိုရဲလို့ကျွန်တော်တို့ပတ်မှောင်ဆုံးပြောလို့ရပါတယ်။နောက်ပြီးတော့တခါဒီအမှုမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့သူတွေကလည်းငွေကြေးရှင်ဟာကြီးမားတဲ့သူတွေဖြစ်တယ်။အဲ့တော့ရဲတပ်ဖွဲ့ကလည်းဒီထိုင်းနိုင်ငံရဲ့တရားစီရင်မှာကအစိုးရပြောသလိုပေါ့နော်ငွေကြေးရှင်ဟာကြီးမားတဲ့သူတွေအာဏာရှိတဲ့သူတွေလွှမ်းမိုးကျေနေနေတာတော်တော်များများရှိနေပါသေးတယ်။အဲ့ဒါကြောင့်ဒီမှုမှာအစိုးရပြောသလိုမျိုးဝင်းနေစော်ကိုတကယ်တမ်းကျူးလွန်ခြင်းမအထောက်အထားမတွေ့ရတော့လေပဲနိုင်ငံခြားသားလေးဖြစ်တယ်။နောက်ပိုင်းမှာကူညီနိုင်မဲ့သူလေးရှိမှာမဟုတ်ဘူး။ဒီလိုမျိုးအမှုကိုငါတို့များများဆွဲတင်ပြီးတော့ပြည်တံပေးလိုက်နေသူရှိရင်ငါတို့ရဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းပေါ်မှာလည်းနိုင်ငံခြားသားတွေယုံကြည်မှုရှိတာမယ်ဆိုတဲ့အချက်နဲ့တည်းလည်းပါလိမ့်မယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်
ဆိုတော့တေခန်းအစ်စ်ကိုဖော်ထုတ်နိုင်တဲ့အခြေအနေရောဘာကြောင့်မရှိရလဲ။အ
ဲကျွန်တော်တို့ပြရတလောက်ကတေခန်းစစ်ကြည့်တဲ့သူကဒီငွေကြေးအချိန်ဟွာရှိတဲ့သူတွေရဲ့လက်ကင်တုံးလိုမျိုးဖြစ်နေတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတယ်။နောက်ပြီးတော့တခါဒီငွေကြေးတတ်နိုင်တဲ့ဟိုတယ်ပိုင်ရှင်ကပဲဒီမှုမှာတက်တေခန်းအထောက်ထားပြီးအကုန်လုံးကိုချောက်ပြနိုင်မှုတွေရင်းနဲ့ပူပေါင်းပြီးတော့ဆောင်ရွက်တယ်ဆိုတာမျိုးလည်းကျွန်တော်တို့ကြားပါတယ
်ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေစနစ်ကိုကျွန်တော်နည်းနည်းမေးခွန်းထုတ်ချင်ပါတယ်ထိုင်းဟာအစောတုန်းကဒီမိုကရေစီဖြစ်လာအခုတော့ဒါဒီမိုကရေစီတစ်ပိုင်းပြန်ဖြစ်နေပြီပေါ့လေညသောအဖြစ်ဒီမိုကရေစီနိုင်ငံတွေမှာတရားစီရင်ဟာလွတ်လပ်တယ်တရားစီရင်ဟာမျှတမှုရှိရဆိုပြီးလူတိုင်းကခံယူထားရတာဖြစ်ပါတယ်ဆိုတော့ထိုင်းနိုင်ငံတရားဥပဒေစနစ်ကဒီမိုကရေစီဖြစ်ခဲ့ရတဲ့အချိန်ဘယ်နေရာမှာသွားပြီးမှတ်သောကြလဲခင်ဗျာ
ထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကကျွန်တော်တို့အရှိတောင်အစနိုင်ငံဒီမှာဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့စိတ်တော့တူးခြားလာတယ်လို့တော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရက်နေ့ကပဲဖြစ်သွားတာရှိတယ်လေ။တရားသူကြီးတယောက်ကကိုယ့်ကိုယ်ကိုတနန်းနဲ့ပြစ်ပြီးတော့အဆုံးစီရင်တဲ့ကိစ္စဖြစ်သွားတယ်။စစ်တပ်ကလည်းဆိုတဲ့အကြမ်းဖက်မှုတကယ်ရေဥရိယ3ယောက်ကိုပြည်တံပေးခိုင်းတယ်2ယောက်ကိုတသက်သကျွန်းပြည်တံကြမှာဖို့အတွက်ပြားပေးတယ်တကယ်တော့အမှုဖြစ်စီတဲ့အခါမှာအဲ့ဒါတွေမပေါ်ပေါက်တဲ့အတွက်တရားသူကြီးကိုယ်တိုင်ကရဲခံတွေကိုလှုပ်ပေးပြီးတော့မိမိကိုယ်မိမိအဆုံးစီရင်သွားတဲ့တာရကမျိုးလေးရှိပါတ
ယ်ထိုင်းနိုင်ငံထိုင်းနိုင
်ငံရဲ့တရားစီရင်မှာကကျွန်တော်တို့ဒီအာဏာပိုင်တွေရဲ့ငွေကြေးတတ်နိုင်တဲ့သူတွေကတော်တော်များများလွှမ်းမိုးချေလဲနေသေးပဲရှိသေးတယ်လို့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ခု
ကျွန်တော်တရားသူကြီးကိုယ်ကိုယ်လုပ်ကြံသွားတာထိုင်းနိုင်ငံမှာပေါ့နော်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီထိုင်းတောင်ပိုင်းမှာပါယလာဒီသာခရင်တရားသူကြီးပါဒီနေရာပဲဖြစ်သွားတာပါဗျာတရားသူကြီးကိုနှိုက်ကတရားဥပဒေအတိုင်းမှန်မှန်ကန်ကန်ကျင့်သုံးနိုင်မှုမရှိတဲ့အတိုင်းဖြစ်နေတာပေါ့ဟုတ်ပါတယ်ခင်ဗျာနေသာဒီသာတရှောင်းမှာတိုင်းလာဒီသာဒီကလာရောက်ပြီးတော့အလုပ်လုပ်ကြနေတဲ့သူတွ နေသတိတမှာညီကလေးကူကအတွေ့အကြုံတွေရတွေ့ရပြီဖြစ်ပါတယ
်။ဦးမင်းလူတို့ရဲ့အာရှလူခွင့်ရေးကောင်စီအနေနဲ့ဟောဒီကိစ္စနဲ့ပတ်သက်ပြီးတော့သုရေသနာပြုတာတစုံတရာဖော်ထုတ်ပြောတာတွေများရှိပါလားခင်ဗျာ
။ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီတိုင်းနိုင်ငံရဲ့တရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဒီလူခွင့်ရေးရှင်နေစုံချိုင်ပြောင်းဆုံးသွားတဲ့ကိစ္စနော်ခုချိန်ဒီကိုဘသူတက်သွားမှမသိသေးပဲနဲ့ပြောင်းဆုံးသွားတဲ့ကိစ္စနောက်ပြီးတော့တခါ section ဆိုရတဲ့ချက်တွေမှာဥပဒေနဲ့တက်ပြတ်တဲ့ကိစ္စစတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အင်ဆက်မပြတ်ထောက်ပြပြောဆိုတာတွေရှိတယ်တောင်းဆိုမှုတွေလည်းအင်ဆက်မပြတ်လုပ်နေတာတွေရှိပါတယ
်ထိုင်းနဲ့တဆက်တဲ့အကျုံးဝင်မြင်ချင်လို့မေကွန်တစ်ခုမေးချင်ပါသေးဖိလစ်ပိုင်မှာလည်းပဲမူရေးဆေးဝါးနှိမ့်နေတဲ့နေရာမှာတရားဥပဒေမဲ့ဆက်ဖြတ်မှုတွေရှိရလို့ပြောကြပါတယ်ဆိုတော့အစ်တောင်အချက်တစ်ခုလုံးလွှမ်းခြုံပြီးပြောရမယ်ဆိုရင်တရားဥပဒေစနစ်ဟာရွေရွေးနေတဲ့ဘာညာဝေဖန်နေကြတာမြန်မာတနိုင်ငံနဲ့မဟုတ်ဘူးလို့ဖြစ်နေတာပေါ့ကွာ
ဟုတ်ပါတယ်ခင်ဗျာအဲ့ဒီမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးကျွန်တော်တို့အစ်တောင်အချက်နိုင်ငံတွေမှာဥပမာပြောရရင်ကျွန်တော်တို့ကမ္ဘောဒီးယားပေါ့နော်အတိုက်အခံပါတီကိုထောက်ခံတဲ့ဂျာနယ်လစ်တွေကိုဖမ်းဆီးရေးယူတဲ့ကိစ္စတွေရှိတယ်ဒုနီတူစွာပဲဗီယက်နမ်မှာလည်းကွန်မြူနတီပါတီရဲ့ကောင်းမှုကိုစန့်ကျင်တဲ့ကိစ္စရတီမှာပြင်းထန်တဲ့အပြစ်ပေးမှုတွေလုပ်ဖို့အတွက်တရားရုံးတွေကိုပြည်အပြစ်ခံတယ်လောက်နိုင်ငံမှာလည်းဒီလိုပါပဲလူခွင်လှုပ်ရှားတဲ့သူတွေသဘောပေါက်ဝင်ချင်းထိမ့်သိမ်းလှုပ်ရှားတဲ့သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးနေတာတွေကျွန်တော်တို့အမြဲတမ်းတွေ့နေရပါတယ်အရှိတောင်အစမှာစံထားပြီးပြောလို့ရတဲ့နိုင်ငံဆိုလို့စင်ကာပူနိုင်ငံရှိတယ်ဒုတိယမဆိုးဘူးလို့ပြောလို့ရတဲ့နိုင်ငံကတော့မလေးရှားနိုင်ငံရှိတယ်ပေါ့ဗျာဒီနိုင်ငံကလွယ်လို့ကျန်းတဲ့နိုင်ငံတွေမှာကတော့အာဏာပိုင်နေနဲ့ဝေကြီးတက်နိုင်သူတွေရဲ့လွှမ်းမိုးချေလှယ်မှုကိုတရားရုံးတွေကမင်းဆန်နိုင်စွာမရှိသေးဘူးဆိုတာကျွန်တော်တို့အများအားတွေးနေရပါတ
ယ်ဒီကုန်းချောရင်တော့ဒီတရားဥပဒေစနစ်ချွတ်ချုံကျနေရဆိုတာနိုင်ငံတစ်ခုချင်းရဲ့ပြဿနာမဟုတ်ဖ ೇನೆ ဒေသတစ်ခုလုံးရဲ့ပြဿနာဒေသတွင်းပြဿနာတရားလို့တောင်ပြောလို့ရတယ်ဆိုတဲ့ဘောပေါ့
ဟုတ်ပါတယ်ခင်ဗျာနိုင်ငံတော်အာဏာပိုင်နေရဲ့အကျိုးစီးပွားလဲထိခိုက်လာမယ်နော်နောက်ပြီးတော့တခါငွေချင်းကျေးရှင်ကြီးရဲ့မြို့ပြစီမံကိန်းတွေလည်းထိခိုက်လာမယ်ဆိုလို့ရှိရင်တရားစီရင်စနစ်တွေကကျွန်တော်တို့အရှိတောင်အာချမှာခိုင်ခိုင်မာမာရှိနေတဲ့အခြေအနေမရောက်သေးဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ်
ဥကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတော့လာမယ့်စနေညတိုင်းဒီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတည်ပြုပါရစေရှင်
တော်ရရှိများရှင်ရှင်းပြ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်အနေနဲ့ရောအစိုးရနဲ့လွှတ်တော်အထွန်းမှာလူထုအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်တော်ရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုစလဲရီကိုအထွတ်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။နှစ်
2019年5月2日、ミョウズミグワプラゴチレドイエトハ3人定ねれるフィファグワボールオフェジョンカ表来ばれ。2019年ミョウズミグワプラゴチレドイエトハ3人定ねれるフィファグワボールオフェジョンカ表来ばれ。2019年ミョウズミグワプラゴチレドイエトハ3人定ねれるフィファグワボールオフェジョンカ表来ばれ。2019年ミョウズミグワプラゴチレドイエトハ3人定ねれるフィファグワボールオフェジョンカ表来ばれ。2019年ミョウズミグワプラゴチレドイエトハ3人定ねれるフィファグワボールオフェジョンカ表来ばれ。2019年ミョウズミグワプラゴチレドイエトハ3人定ねれるフィファグワボールオフェジョンカ表来ばれ。2019年ミョウズミグワプラゴチレドイエトハ3人定ねれるフィファグワボールオフェジョンカ表来ばれ。2019年ミョウズミ ရင်ဆုံးတော့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေနဲ့စကြပါတယ်ဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိမှာတော့ Man City Chelsea နဲ့ Leicester အသင်းတွေနိုင်ရပြီးတော့ Liverpool ကတော့နိုင်ပွဲတွေရက်သွားခဲ့ပါတယ်စနေနေ့ကပွဲစဉ်တွေမှာ Chelsea က Newcastle ကိုတကူးကိုမရှိနိုင်နိုင်ပြီး Leicester က Burnley ကိုငကိုးတကူးနဲ့နိုင်ပါတယ် Champion Man City ကတော့ Crystal Palace ကိုအဝေးကွင်းမှာငကိုးကိုမရှိနိုင်သွားပြီးတော့ Tottenham ကတော့ Watford နဲ့တကူးစီတေးကျသွားပါတယ်တနင်္ဂနွေနေ့ကတော့ Manchester United နဲ့ဇာထိတ်ကပြေးနေတဲ့Liverpool တို့ Old Trafford မှာတွေ့ခဲ့ကြပါတယ်။36မိနစ်မှာ Man U ကဂိုးစရပါတယ်။ James ကညာဝင်းကတင်ပေးလိုက်တာကို Rashford ကဂိုးရှိကနေပိတ်သွင်းလို့ Man U ဂိုးစရပါတယ်။ဒီဂိုးမတိုင်ခင်မှာ Man U တင်းကဘောလုံးဖြတ်တာကျန်တယ်ဆိုပြီးတော့ Liverpool ကစားသမားတွေကဂိုးမပေးဖို့ကန့်ကွက်ခဲ့တာကြောင့် VAR ပြန်ကြည့်တာမှာဒိုင်းကပြစ်ဒဏ်ဘောမဟုတ်ဘူးလို့ဆုံးဖြတ်တဲ့အတွက် Man U တင်းဂိုးရသွားပါတယ်။ပထမပိုင်းမပြီးခင်မှာ Liverpool ကတကူးပြန်ခြေခဲ့ပေမဲ့ VAR မှာပြန်ကြည့်တဲ့အခါမှာလက်ထိတာကြောင့် Liverpool အသင်းကိုမရခဲ့ပါဘူးဒါပေမဲ့85မိနစ်မှာတော့လီဗာပူးဘယ်ဝင်းကနေ98တင်ပေးလိုက်တာကိုလူစားဝင်လာတဲ့လလားနာကအနီးကပိတ်သွင်းလို့လီဗာပူးအသင်းဟာခြေပါကိုရပြီးတော့နောက်ဆုံးမှာတကိုးစီနဲ့တည်ဖြစ်သွားပါတယ်ဒါကြောင့်လီဗာပူးအသင်းရဲ့နိုင်ပွဲတွေဟာ Old Trafford မှာရပ်တန့်သွားခဲ့ပါတယ်လီဗာပူးနီးပြ Jurgen Klopp ကတော့မယူသင်းရတဲ့ဂိုးကိုပြစ်ဒဏ်ဘောလို့မတက်မှာပဲဂိုးပေးလိုက်တဲ့အတွက်မကြည်မနှက်တွေဖြစ်နေခဲ့ပါတယ်ဒီပွဲနဲ့ပတ်သက်ပြီးမယ်ယူနီးပြဆိုးရှားကတော့
I'm disappointed on behalf of the players because I thought the effort they
ဒီပွဲတွေကြာတော့လို့စိတ်ပျက်မိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကစားသမားတွေအားလုံးစွမ်းကုန်ကြိုးစားခဲ့တယ်လို့ပိတ်သက်တွေကလည်းစွမ်းကုန်အားပေးခဲ့ကြတာပါ။ဒါကြောင့်ကျွန်တော်တို့နိုင်သင့်တယ်လို့ထင်ပါတယ်။ပွဲပြီးကနေမှတော့ Liverpool ကကျွန်တော်တို့ကိုဖိအားပေးပြီးတော့တိုက်စစ်ဆင်ခဲ့လို့ကျွန်တော်တို့တော်တော်လေးခံကစားခဲ့ရပါတယ်။ဒါပေမဲ့လည်းကျန်တဲ့အချိန်မှာတော့သူတို့သိပ်ပြီးအခွင့်ရေးမရခဲ့ပါဘူး။ကျွန်တော်တို့တစ်ချက်ကလေးလွတ်သွားချိန်မှာဂိုးပေးလိုက်ရတာပါ
။ Liverpool အသင်းဟာဒီပွဲတည်းကြာသွားတာကြောင့်25မှတ်နဲ့ဇယားထိပ်မှရှိနေပြီးတော့ Man City ကတော့19မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ။2019မျိုးသမီးကမ္ဘာဖလားကိုကြီးတဲ့သူရေတွက်ဟာစံချိန်တင်ခဲ့တယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပတဲ့ဒီ2019မျိုးသမီးကမ္ဘာဖလားကိုရုပ်သံလိုင်းနဲ့ပါဝင်ကမ္ဘာတဝန်းကမီဒီယာအားလုံးကနေကြည့်ရှုသူဟာ 1.1 ဘီလီယံအထိရှိခဲ့တယ်လို့ FIFA ကပြီးခဲ့တဲ့တောက်ချာနေ့မှာပြောပါတယ်။ဒီထဲက993သန်းကရုပ်သံကနေကြည့်ရှုတာဖြစ်ပြီးတော့2015တုန်းကထက်30ရာခိုင်နှုန်းတက်လာတယ်လို့ပြောပါတယ်။ဒါပြင် digital electronic media တွေကလည်းကြီးစုတူတာဆိုရင်လည်း2015မှာ86သန်းပဲရှိရာကနေအခုဒီချိန်မှာတော့481သန်းခွဲအထိရှိခဲ့တယ်လို့ပြောပါရယ် digital media တွေကလည်းကြီးစုတူဟာကြီးစုတူစုစုပေါင်းရဲ့43ရာခိုင်နှုန်းရှိပြီးတော့ American နဲ့ Netherlands တို့ရဲ့နောက်ဆုံး final ကိုတိုက်ရိုက်ကြီးစုတူအရေအတွက်ကတော့ 82.18 သန်းရှိခဲ့တာကြောင့် 2015 ထက်စာရင်56ရာခိုင်နှုန်းများလာတယ်ဆိုပြီးတော့ FIFA ကပြောပါရယ်ခင်ဗျာဘူလ်ဂေးရီးယားအသင်းနီးပြဘာလကော့ဖ်နဲ့ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌတို့ဟာယာဒူးကနေနှုတ်ထွက်လိုက်ပါပြီဘူလ်ဂေးရီးယားအသင်းဟာပြီးခဲ့တဲ့ယူရို2020ခြေစစ်ပွဲမှာအင်္ဂလန်ကို6-9ဂိုးမရှိနဲ့ရှုံးပြီးတော့ဘူလ်ဂေးရီးယားပရိသတ်တချို့ကလည်းအင်္ဂလန်အသင်းကလူမဲကစားသမားတွေကိုလူမျိုးရေးခွဲခြားတဲ့အနေနဲ့အော်ဟစ်လောင်ပြောင်ခဲ့ပြီး၄ရက်ကြာမှာနီးပြခရက်စမီယာဘာလကော့ဖ်နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ဘူလ်ဂေးရီးယားအသင်းဟာယူရို2020ခြေစစ်ပွဲမှာ3မှတ်သာရထားပြီးခြေစစ်ပွဲမအောင်တော့တာကြောင့်နီးပြနှုတ်ထွက်သွားတာဖြစ်တယ်လို့ဘူလ်ဂေးရီးယားအသင်းရဲ့အမှုဆောင်မန်နေဂျာဘော်ရစ်လာပိုပော့ဖ်ကပြောပါတယ
်
ဒီစီဝေးကအရေးကြီးတာတခုကနီးပြဘာလကော့ဖ်နှုတ်ထွက်လိုက်တာပါသူ့နေရာမှာနီးပြတယောက်ကိုစားထိုးခံဖို့ယော်ဒန်လက်ကော့ဖ်ကိုအမှုဆောင်ကော်မတီကတာဝန်ပေးထားပါတယ
်ဒါပြင်ဘူလ်ဂေးရီးယားအသင်းရဲ့ဘောလုံးစင်တာမတိုးတက်လာတဲ့အတွက်ဘူလ်ဂေးရီးယားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဘော်ရစ်လာမီယလော့ဖ်လည်းဒီမတိုင်ခင်အစောပိုင်းကယာရုကနေနှုတ်ထွက်သွားပါတယ်သူကတော့ဘောလုံးဖွဲ့ချုပ်အနေနဲ့ရှေ့ဆက်ပြီးတော့အစဉ်ပြေပြေလုံနိုင်အောင်ထွက်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာဒီချိန်ထဲမှာပဲ2020ကမ္ဘာဖလားခြေစစ်ပွဲဝင်နေတဲ့မြန်မာဘောလုံးတဲဟာနီးပြရာဂျူလိုဗစ်နဲ့လမ်းခွဲလိုက်ပြီလို့မြန်မာဘောလုံးဖွဲ့ချုပ်ကသူ့ရဲ့ Facebook စာမျက်နှာကနေကြေညာပါတယ်2020ကမ္ဘာဖလားခြေစစ်ပွဲတွေကိုပြန်သုံးသပ်ပြီးတဲ့နောက်ဆက်လက်ခံထားဖို့မသင့်တော်တော့တဲ့အတွက်နှစ်ဖက်သဘောတူညီချက်နဲ့လမ်းခွဲလိုက်တာဖြစ်တယ်လို့ပြောပါတယ်သူ့နေရာမှာတော့ဂျာမန်နီးပြအန်တိုနီဟီလ်ကိုခန့်သွားမယ်ဆိုပြီးတော့မြန်မာဘောလုံးဖွဲ့ချုပ်က Facebook ကနေကြေညာထားပါတယ်ခင်ဗျာ Now tell me ma Agaza in the Kugu, say I know, Egypt Nangama Chimbare, Natong Saku, Egypt International Series, Jetong Piama Maram Yama, Jetong Zadama, Tatuzaha, Nayabio, Shuze Yadavare, now so fine ma Tatuzaga, Wilska Jordan Hartko, Prama Wema Nasati Chown and Nambi, Tudia Wemara, Sandama Tamane, Usa Nijema, the Pakazadamaga, Shon Pizore, Dwat Napue Pian and Nambido, Busedora Pibare, Tatuzaha, Menegale, Tipia Wema, Nayabido. Champion Pitara Pibarakmia. Japanangama, Shinni Chimba met Tokyo Olympic Piamway, Azaboy Chuguro, Nia Shibido, Chimba, Tobo, Season Nirelu, Nanganga Olympic Comedy Gap, Piola Bare, Tokyo Muya, Nuyadi, Pujinja, Maradona Lanshaw, Piamway to go, Japananga, Miao Pers, Songa, Hokkaido Chungo, Shima, Pidelu, IOCA, Piovare, Olympic Piamway Chimba met July Lan and August La Ha, Abuzo, Chini, Pidetra. Agza Maria Chamari to a sewing dajon, she will season up Pidelo, IOC Gapioare. Olympic Piamway season to the Bagara, Ujin Tata, Naimoda, Nilan Bounds on the Chuba Nevido. Figure as September Laga, Olympic Boy at Chu, Nina Chimbare. Tokyo Marathon Piama Male, Yingwe Lobido. Abujin Yocha, Luke Jabare. Yeah. The Vananga Machine Chimba met Tokyo Olympic Piamway, Agza Boy Chugu, Nia, Shibi Chimba, Wamelu. IOC Nangaga Olympic Comedy Gap, Piola Bare. Tokyo Muya, Nuyadi, Bujinja, Marzone, Lanshaw, Piamwego. Japananga, Nyofa Songa, Hokkaido Chungu, Shuizama, Piedelu, IOC Gap, Piobare. Olympic Piamwe, Chamba, Met, July Lane, August Laha, Buzo, Chaini, Piedetra, Azad Maria, Chamba, Yitra, Sui Naja, Shibu season up, Piedelu, IOC Gap, Piobare. Olympic Piamwe season to Rebecca, Bujin Tata, and Budra, Nilan Bounzone, Chuba, Nijabido, Piget, September Lagale. Olympic Boyju in a Chimbare, Tokyo Marathon, Piamwe Male, Yingwe Lobido, Bujin Yocha, Lokejabadi.
Quayanine season to set the battery in Agazadrin, Mariguna, Singarava. Few ego to Limpini, see Sinigo, Weben, Champi Lure. Few ego did the Chintown Lure, so in view ye, email saga. Permis@viewinews.com Pipare, Saraikat Sin Setueluino, Saraitita, Mashinganga, Yangung Saraiji, Yangum Yugo, Saita, People Naimarishin. Kuro Digini Yava in Dreadrin, Chinjago, Guang Lunga, Piopia Pirame.
Syrian and Shimiapaga cut the polybo, Turkey got to the singer Bienau, Syrian and Turkey Nezama, Jimare Omimu Yashigere, American Tamatron Tranga, Piosu Labare, Peking Lunjone, Named Ku Pantinangabi, Takamuri, a song tanangere to a Katlu Musuri to a and a Kinshin Dadlu, Pansi Tare, Ares to Charigule, Satin Tanangera, Jimare Omwepide, Piosu Latava, Turkey Nangaro, Syrian and Yapangani, Catapoli, Sokwa Dori Pide, American Piochacha, Tusitu, Yelavi Pide, Meninang, Namaimave, Jinya Tarava, American Tamat. Donald Trump, Ye Unai, Songsan Sisinide, Luto Shimo, Ukraine and Sayan Tamaye, Songapon in Nepatalu, Sua Simi Yashitiago, Dignity Kabe, Jana Sisima Pipare, Russia, Ukraine, Eurasia Sayan to Tia Letau Kawai Wunji, Laura Kupa, Ukraine Angu, American Tola Tane Angaze, Sea Kuni Pibu, Impuroga, Sanga Takaina Kisana Patalu, Atika, Mimia Kayali Melule, Miole Yavare. Hong Kong Malurus and Apiawa Yi Satin Pisigere, Nimpoza Ubi Yango, Anna Vadiga, Dion Piala Yotin Lepare, Yazimu Chulo Nello, Matanga Dugo, Diopi Maji Tan, Lepiampi, Supu Tare Ubi Genio, Lumu Tamema, Pripkati, Picare to the Ubi Jango, Hong Kong Ucho Yupaga, Sanga Labi Pitejo, Genia Lightava. Bangladesh and a young Ranger took out the Chugu, Pasacha Chungu, Machangan Ship Yambibu, Bangladesh and any season in Javare, good was anatai, Pianchibu Lakane, took out the Chushini B, deliveries in the Pitane, the only Pianchi season ago, Satin Toma Pitacha, Bangladesh, Kospazaki, Dudia Commission Amini, Kamel Husenga, Viugu, Piosu Girava, Jumoma, Lotte PC PCRB, Ochoy, Seaman Kangoyi, Lungani to a season Tare Lule, Commission Naminia, Piosu Girap.
ထရင်ချင်းချက်ကိုကိုအောင်လုံပြောပြပေးခဲ့တာပါဒီညာစီစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington. Welcome to the